NCA ခေါ်အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်10ဘွဲ့ကအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးတွစ်ဆုံဆွေးနွေးတာတွေကိုလက်ရှိအခြေအနေမှာရပ်တန့်ချမယ်လို့ဆုံးဖြတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်10ဘွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST အစည်းအဝေးကို2ရက်ကြာဆွေးနွေးပြီးတဲ့နောက်ဆုံးဖြတ်ခဲ့တာပါ။ဒီလိုဆုံးဖြတ်ရတဲ့အဓိကအချက်ကိုမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSTF ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲက Zoom ကနေတင်ပြလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ
်။ NCA လက်တွေ့အကောင့်ထဲပေါ်ဖို့ဆိုတာဒီနေ့အချိန်နဲ့မဖြစ်နိုင်ပါဘူး။ဆိုလိုချင်တဲ့အဓိပ္ပာယ် NCA ပြဋ္ဌာန်းချက်များမှာပါဝင်တဲ့ရန်ရားတွေစုဖွဲ့မှုတွေနိုင်ငံရေးအဖြေထုတ်မှုတွေမှာအင်ကရက်တွေဟာမပြည့်စုံတော့ပါဘူး။အဲ့ဒီအတွက်ဒီရန်တရားတွေမရှိဘဲနဲ့တနည်းအားဖြင့်ပြောရင်နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်တွေကိုပြပြဝဝလုံဆောင်နိုင်တဲ့အခြေအနေမရှိတဲ့အတွက်နိုင်ငံရေးစင်းလေးပွဲတွေကိုရပ်တန့်ထားတယ်ဆိုတဲ့သဘောထားဖြစ်ပါတယ
် NCA အရနိုင်ငံရေးဆွေးနွေးမယ်ဆိုရင်အစိုးရလွှတ်တော်တက်မရော်ဆိုတဲ့အစုအဖွဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုအစုအဖွဲ့နဲ့နိုင်ငံရေးပါတီများအစုအဖွဲ့ရှိရမှာဖြစ်ပြီးလောလောဆယ်မှာဒီအစုအဖွဲ့တွေအားလုံးမပါဝင်နိုင်တဲ့အနေအထားဖြစ်တာကြောင့်ရပ်ဆိုင်ထားတာဖြစ်ကြောင်းလည်းရှင်းလင်းပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စည်းဝေးပြီးထုတ်ပြန်ချက်မှာတော့စစ်အာဏာရှင်နဲ့အာဏာသိမ်းခြင်းကိုစန့်ကျင်တဲ့ CDM လူထုလှုပ်ရှားမှုကိုထောက်ခံကြောင်းနဲ့ဖမ်းဆီးထားသူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းပါရှိတယ်လို့ငင်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာကိုစန့်ကျင်ကြောင်းနဲ့လက်ရှိနိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ရေးအတွက်နိုင်ငံတကာအပါအဝင်ပြည်ရင်းပြည်ပအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်တိုင်းဒေသလက်နက်ကိုင်10ဘွဲ့ကထိပ်သီးခေါင်းဆောင်တွေနဲ့စုဖွဲ့ထားတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ဟာဖေဖော်ဝါရီလ2ရက်နေ့ကစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ကြောင်းထုတ်ပြန်ထားတာပါလက်ရှိရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့စုဖွဲ့ထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အပေါ်သဘောထားကိုတော့ရဲဘော်တန်ခဲကအခုလိုပြောပါတယ
်ဒီနောက်ဆက်တွဲဖြစ်ပေါ်လာတဲ့ကာလမှာတရားဝင်မှုဆိုင်ရာစင်ခေါ်ချက်တွေရှိပါဒီတရားဝင်မှုဆိုင်ရာစင်ကြောချက်တွေမှာလူတို့ကတရားဝင်ရေကောက်ထားတဲ့လွတ်တော်ကိုယ်စားလှယ်နဲ့ဖွဲ့စည်းထားတဲ့ CRPH လွတ်တော်ကိုယ်စားပြုကော်မတီဆိုတာဟာတရားဝင်မှုအတွေ့တိုက်ပွဲဝင်ရတဲ့လုပ်ရတစ်ခုဖြစ်တယ်တရားဝင်မှုအတွေ့စုစည်းထားတဲ့အစုအစည်းဖြစ်တဲ့အတွေ့ဒါကိုကျွန်တော်တို့အတိအမှတ်ပြုဖို့လိုပါတယ်တန်ဖိုးထားဖို့လိုတယ်လို့ကျွန်တော်ယူဆပါတယ်
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဗိုလ်မှူးကြီးဆိုင်ငင်းကတော့ CRPH နဲ့ပတ်သက်လို့အခုလိုဖြေကြားပါတယ်
။ကျွန်တော်တို့ကအခုလောလောဆယ်ပြောမယ်ဆိုရင်လေတချို့ကိစ္စတွေကနည်းနည်း sensitive ဖြစ်တယ်။အနေထားအချိန်ကနည်းနည်းကျွန်တော်တို့ကအချိန်ပေးပြီးတော့ဟိုကြည့်ရတဲ့အနေထားကျွန်တော်ထင်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းတော့အချိန်ယူရလိမ့်မယ်လေနော်။နောက်ပိုင်းကျရင်ချင်တာပဲပြက်ပြက်တားတော့တခုခုထွက်လာလိမ့်မယ်အနေထားရှိပါတယ်။အဲ့လောက်ပဲကျွန်တော်ဖြေကြားလို့ပါတယ်။
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH မှာလွှတ်တော်ကိုယ်စားလှယ်ပေါင်း300ကျော်ပါဝင်နေပြီး CRPH အဖွဲ့ဝင်တွေကိုဒီလ16ရက်နေ့ကဖမ်းဝရမ်းထုတ်ထားပါတယ်။တမရော်ကအာဏာသိမ်းပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာတော့ငင်းချမ်းရေးနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးကို NCA သဘောတူညီချက်တွေအတိုင်းတက်နိုင်သမျှဆောင်ရွက်သွားမှာဖြစ်ကြောင်းဖော်ပြထားတယ်လို့ NCA လက်မှတ်ထိုးတိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲ့ကလည်းငင်းချမ်းရေးလုပ်ငန်းစဉ်ကို NCA လမ်းကြောင်းအတိုင်းရပ်တည်မှဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။